ရှနက်ကချင်ဒီသားတွေမှာတိုက်ပွဲတွေဆက်ရှိနေတယ်လို့မြေမြုံမန်းအန်ဒီရီကလည်းစိုးရိမ်နေရဆဲဖြစ်တာကြောင့်စစ်ပေးဆောင်တွေနေရမပြနိုင်မဲဖြစ်နေချိန်မှာရှမ်းမြောက်ဒီသားအတွင်းအစိုးရကအကောင့်တဲဖော်မဲ့ရေကာတာစီမံကိန်းတွေမွေးမြူရေးဆောင်စိုက်ပျိုးရေးဆောင်စီးပွားရေးဆောင်တွေနဲ့တရုတ်နဲ့ပူးပေါင်းလုပ်ကိုင်မဲ့ရထားလမ်းစီမံကိန်းတွေမှာစစ်ပေးဆောင်တွေရဲ့အမြရာတွေပါသွားမှာကိုစိုးရိမ်နေကြပါတယ်ရှမ်းမြောက်စစ်ပေးဆောင်မြေယာကော်မတီအဖွဲ့ဝင်ဖြစ်တဲ့ကိုကိုင်စစ်ပေးဆောင်စခန်းကဦးဆိုင်သူပြောတာက
ကိုကကျွန်တော်တို့က IDP မှာရောက်နေတယ်ကျွန်တော်တို့ရဲ့ပူရင်းရွာတွေအတွင်းပေါ်မှာတို့ကစီမံကိန်းအမျိုးမျိုးပေါ့ဥပမာဟိုကအရာလက်ရှိလူမျိုးတို့နောက်ပြီးဒီစိုက်ပျိုးရေးဆောင်မွေးမြူရေးဆောင်အဲ့လိုမျိုးတွေပေါ့နော်ကျွန်တော်တို့မတိပဲနဲ့ကျွန်တော်ဒီအစိုးရကလည်းအဲ့လိုမျိုးချမှတ်လာတဲ့အခါကျတော့ကျွန်တော်တို့အတွက်ကစိုးရိမ်မှုတွေရှိလာတာပေါ့အဲ့ဒါကြောင့်ပ
ါရှမ်းမြောက်ဒေသမှာ2017နောက်ပိုင်းတက်မတော်နယ်တန်းမျိုးသားလူမျိုးရေးအဖွဲ့ TNN ကချင်လူမျိုးရေးတက်မတော် KIA ရှမ်းပြည်တူတက်ရေးပါတီ SSPP ကိုကန့်တက်ဖွဲ့ MNDA နဲ့တိုက်ပွဲတွေရှိခဲ့တယ်လို့2015နောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ဒေသတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါအဲ့ဒီတိုက်ပွဲတွေကြောင့်နမ်တူကိုခိုင်နှံခမ်းမြို့နယ်မောင်ဝင်းကြီးဒေသတွေကိုထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပေးဆောင်ဥယျာဉ် 18,000 လောက်တွေ့ရှိနေတယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေရဲ့အစင်းအရသိရပါတယ်နေရဆန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်တွေဟာသူတို့နေထိုင်လောက်ကင်ခဲ့တဲ့မူလနေရာကမြေယာတွေအတွက်စိုးရိမ်တော့ကရောက်နေကြပါတယ်ပြီးခဲ့တဲ့ AP လအတွင်းမှာကချင်ပြည်နယ်ဘက်ကနေနှံခမ်းမြို့နယ်ကဒုက္ခသည်စခန်းတွေမှာလာရောက်ခိုလုံနေရသူအချို့နေရပြန်ကြတာရှိပေမဲ့အများစုကတော့ဒီနေ့ဒီစစ်ဆောင်စခန်းတွေမှာခိုလုံနေရဆဲဖြစ်ပါတယ်ဒီအတွက်သူတို့ဒေသမှာကြံခဲ့တဲ့မြေယာတွေစီမံကိန်းနဲ့ပါသွားမှကိုစိုးရိမ်နေကြတာလို့ဆိုပါတယ်အဓိကအပြင်သူတို့ဒေသမှာမြေယာတွေကိုမီယိုဖလအစဉ်ဆက်တိုက်တာထိမ့်သိမ်းလာကြတာဖြစ်လို့မြေယာနဲ့ပတ်သက်တဲ့ပိုင်ဆိုင်မှုစာရဲစာတမ်းတွေမရှိတဲ့အတွက်စီမံကိန်းတွေအကောင့်တွေပေါ်ရင်သူတို့လောက်ကင်ခဲ့တဲ့မြေယာတွေဆုံးရှုံးသွားမှကိုစိုးရိမ်နေကြပါတယ်မြေယာဆုံးရှုံးသွားရင်လောက်ကင်စားတောက်ဖို့အခက်အခဲရှိမှကိုစိုးရိမ်နေကြတာလို့စစ်ပေးဆောင်မြေယာကော်မတီဝင်တူဦးဖြစ်တဲ့နမ်တူဒုက္ခသည်စခန်းကဒေါ်နန်းဆိုင်ကပြောပါတယ
်ဟိုလက်ရှိအခြေအနေကဟိုဟာလုံခြုံမှုမရှိလို့ကျမတို့လည်းမပြန်နိုင်သေးဘူးအခြေအနေရောက်နေဘိုးဘဆင်ဆက်ကလည်းကျမတို့ကတောင်ပေါ်ဒေသမှာကျမတို့အဲဘိုးဘဆင်ဆက်ကလည်းလောက်ကင်စားတောက်တဲ့နေရာတွေကအများရှိတယ်အားတွေကိုကျမတို့ဆုံးရှုံးမှကိုရင်တော့တခြားနေလိုင်းနေကံတွေလည်းကျမတို့လောက်ထားဖို့မရှိဘူးနောက်ပြီးအရင်ခေတ်ကတည်းကလည်းကျမတို့ကဒီဘိုးဘဆင်ဆက်ကလည်းလောက်ကင်စားတောက်တဲ့အဲတနည်းနဲ့ကျမတို့ကလောက်ကင်စားတောက်ခဲ့တယ်ဆိုတော့အခုစိတ်ဆောင်လေးရောက်တော့ကျမတို့ရှင်ရှင်ပြည့်တယ်အများကြီးကျမတို့ကမလုံနိုင်တဲ့အတွက်ကြောင့်ဆိုရင်မော်တော့အပြည့်ရှိတယ်။
ရှမ်းမြောက်ဒေသကိုခိုင်မြို့နယ်နတ်ခိုင်ချောင်းမှာရေကာတာစီမံကိန်းတွေအကောင့်တဲဖော်မယ်ဆိုတဲ့သတင်းတွေပြင်စိုက်ပျိုးရေးနဲ့မွေးမြူရေးဆောင်တွေအကောင့်တဲဖော်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အစိုးရဘက်ကတော့ဘာမှထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။စစ်ပေးဆောင်တွေကတော့လက်ရှိဒေသအတွင်းနေမြေမအေးချမ်းလို့သာစီမံကိန်းတွေအကောင့်ထဲမဖော်နိုင်သေးတာဖြစ်တယ်လို့ယူဆနေကြပါတယ်။တရုတ်ရဲ့ရဲဝန်းတစ်ခုလမ်းကြောင်းတစ်ခုစီမံကိန်းမှာပါဝင်တဲ့ရထားလမ်းစီမံကိန်းအကောင့်ထဲဖော်ဖို့အတွက်ဒေသခံတွေကိုတွေးဆဆွေးနွေးနေတာတော့ရှိပါတယ်တရုတ်ကမြန်မာနိုင်ငံကနေဖြတ်တန်းဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီး2019မေလမှာနှစ်နိုင်ငံ MOU ထိုးထားတာရှိပြီးလက်ရှိမှာအဲ့ဒီစီမံကိန်းတွေကရထားလမ်းစီမံကိန်းအတွက်မူဆယ်မန်လီလာရှိုးရထားလမ်းစီမံကိန်းတွေကိုလက်တွေ့ကွင်းစင်တိုင်းတာတာတွေကိုလှုပ်ဆောင်တာတော့ရှိတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးညွန့်လင်ကပြောပါတယ
်ရှမ်းမြောက်ကတော့တရုတ်နဲ့နယ်နိမိတ်ထိစပ်မှုအများဆုံး area ဖြစ်တာပါလေအဲ့တော့ဆိုတော့ကျွန်တော်တို့ချင်းရှိော်ရှိမယ်နောက်ပြီးတော့ကြတော့မူဆယ်ရွှေလီရှိမယ်ချင်းရှိော်လင်ကျန်းရှိမယ်အဲ့တော့သူတို့နယ်နိမိတ်ထိစပ်နေတဲ့အတွက်ဒီရှမ်းမြောက်ရဲ့အဓိကအချက်အခြာကြတဲ့လာရှိုးနဲ့မူဆယ်ချင်းရှိော်ကတော့ commercial city zone ဖြစ်လာတဲ့အလားလာရှိတာပေါ့နော်ဒီတရုတ်ရဲ့အဓိကတရုတ်ဘက်နဲ့ MOU ရေးထိုးတာရှိရဲ့အဲ့ပြည်တော်စုအစ်စ်နဲ့ရေးထိုးတာရှိရဲ့ရှိတဲ့က2019မှာရေးထိုးတာရှိရဲ့ပေါ့မေလမှာအဲ့တော့ရေးထိုးတဲ့ဥစ္စာကချင်းရှိော်နဲ့လင်ချမ်းနဲ့နေဆက်ကုံတဲ့ကြီးနောက်ပြီးကမူဆယ်မှာဆိုရင်ဒီဟိုးဆောင်ဂိတ်လေးနဲ့ရွှေလီနဲ့နေဆက်ကုံတဲ့ကြီးနောက်သူတို့ကထပ်တောင်းဆိုထားတာကချိန်ဆန်းကြောနဲ့မျက်နှာချင်းဆိုင်ပေါ့နော်နေဆက်ကုံတဲ့ကြီးအပေါက်တွေကိုဖွင့်လှစ်ပြီးတော့နိုင်ငံကအစ်စ်မီနိုင်ငံ international trap box အထိဒီမျော်မှန်းထားတာဒီဘက်ကရှိပါတယ်တို့တော်လည်းပဲကျွန်တော်တို့ဘက်ကပြင်ဆင်ထားမှုအနေထားကတော့အားလုံးသိကြတဲ့အတိုင်းပဲဒီငင်းချမ်းရေးပေါ်မှာမူတည်နေတဲ့အတွက်ဒါဖြည်းဖြည်းချင်းကျွန်တော်တို့ဆောင်ရွက်နေရတဲ့အနေအထားရှိတယ်။သို့သောအနာဂတ်အတွက်ကောင်းမွန်တာကတော့ရှမ်းပြည်နယ်ဟာဒီနယ်စပ်အပေါက်တွေရှိနေတဲ့အတွက်စီးပွားရေးကောင်းမွန်မဲ့အနေအထားကိုတော့ကျွန်တော်တို့ဒါရှိပါတယ
်။ဒါ့အပြင်တရုတ်ဘက်ကလင်ချမ်းရှင်းရှင်းဝါးလာရှိုးရထားလမ်းစီမံကိန်းတွေကိုတောင်းဆိုထားတာရှိတယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မောင်ဝင်းကြီးကစစ်ပေးဆောင်စခန်း36ခုကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တွင်းနေရဲစွန့်ခွာသူများမြေယာကော်မတီဟာဒီဇင်ဘာလ4ရက်နေ့မနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးအချက်၄ချက်ကိုတောင်းဆိုလိုက်ပါတယ် အဲ့ဒီအချက်တွေထဲမှာစစ်ပေးရှောင်တွေနေရမပြန်နိုင်ခင်သူတို့မြေယာတွေမှာပါစီမံကိန်းမမလုပ်ဖို့စစ်ပေးရှောင်တွေရဲ့မူလမြေယာတွေမှာတတော်ကျိုးဝိုင်းနေလောက်တာမြေလွတ်မြေလက်နဲ့မြေယာအဖြစ်အသုံးပြုဖို့တတ်မှတ်ပေးတာတွေမလုပ်ဖို့စစ်ပေးရှောင်တွေရဲ့မူလနေရာတွေမှာတိခုတ်တာတတ်ထူတူတာတတော်ရက်ပစ္စည်းတွေထုတ်ယူတာမလုပ်ဖို့နဲ့အကောင့်တွေပေါ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်ဖို့ဖြစ်ပါတယ်။ဒါအပြင်အမျိုးသားမြေယာအသုံးချမှုမူဝါဒအပိုင်း၈ပါအချက်အရပြည်တွင်းနေရွှန့်ခွာသူတွေရဲ့ဘိုးစဉ်ပေါင်ဆက်ရိုးရာဓလေ့ထုံးစံတွေကိုအခြေခံပြီးအသုံးပြုလျက်ရှိနေတယ်။ဓလေ့ထုံးတမ်းမြေယာစီမံခန့်ခွဲမှုစနစ်ကိုအတိမတ်ပြုကာကွယ်ပေးဖို့ကိုလည်းတောင်းဆိုလိုက်တာပါ။တကယ်လို့သာဒီစီမံကိန်းတွေအကောင့်တွေပေါ်မယ်ဆိုရင်စစ်ရှောင်တွေရဲ့မူလနေထိုင်ရာဒေသကမြေယာတွေပါသွားပြီးစစ်ရှောင်တွေနေရပြန်ကြတဲ့အခါမှာလောက်ကင်စားတောက်မဲ့မြေယာတွေမရှိတော့တဲ့အခက်အခဲတွေနဲ့ရင်ဆိုင်ရဖွယ်ရှိနေပါတယ်ခင်ဗျာကျွန်တော်ကကန်တာပါ